ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတော့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုတွေဖြစ်ခဲ့ပြီးတော့အမေရိကန်ဒေါ်လာကိုကျပ်1530ကျပ်အထိကျဆင်းခဲ့ရကနေပြီးတော့ဒီကနေ့မှာတော့1490ကျပ်အထိဈေးပြန်တက်သွားပါတယ်မြန်မာနိုင်ငံဗဟိုဘဏ်ကပုဂ္ဂလိကဘဏ်တွေကိုဒေါ်လာတွေထုတ်ရောက်တာငွေထုတ်ချီးတာတွေလုပ်ခဲ့ပြီးတော့ကျပ်ငွေဈေးတည်ငြိမ်အောင်လို့ကြိုးစားနေပါတယ်လိလာသုံးသက်သူတွေကတော့ငွေလဲလှယ်နှုန်းအခြေအနေတွေကိုရက်အနည်းငယ်ကြာတဲ့အထိစောင့်ကြည့်ဖို့လိုတယ်ဆိုပြီးသုံးသက်ကြပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟိန်ပြောပြပေးပါရှင
်ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကစပြီးမြန်မာကျပ်ငွေတန်ဖိုးတွေစက်တိုက်ကျဆင်းလာခဲ့ရမှာဒေါ်လာကိုမြန်မာငွေ1560ကျော်အထိကျဆင်းသွားခဲ့ပါတယ်မြန်မာနိုင်ငံဗဟိုဘဏ်ကကျပ်ငွေတန်ဖိုးကျလာအောင်ပြန်ထိန်းဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့သတင်းမဲ့အထိတရက်ကိုဒေါ်လာ3,000ထုတ်ရောင်းရကနေအခုဆိုနေ့စဉ်တန်းနဲ့ချီပြီးထုတ်ရောင်းနေပါတယ်တစ်ချိန်တည်းမှာပဲပုဂ္ဂလိကဘဏ်တွေကိုဒေါ်လာငွေတွေထုတ်ချေဖို့ကိုလည်းစီစဉ်နေပါတယ်ဒီကနေ့မှာတော့အမေရိကန်ဒေါ်လာ1ဒေါ်လာကိုမြန်မာကျပ်ငွေ1490ကျပ်အထိပြန်ချသွားပါတယ်စီးပွားရေးပညာရှင်ဦးမိခင်ကတော့အခြေအနေကတိတိကျကျပြောလို့မရသေးဘူးလို့ရှင်းပါတယ်
ဟုတ်ကဲ့ဆောင်းကြည့်လို့လည်းဘာလို့ဆိုကိုလည်းရာဟင်းလေးကတက်နေတာရှိတယ်။ဆော့ပြည်ရင်းမှာကိုဗန်နိုစီဝါဂူတန်နိုကသူတို့လုံးဆက်ရှိတာသူတို့လုံးတက်နေသူစားတယ်သူတို့လုံးနေဆိုအဒီကမှာဟိုကျွန်တော်ကိုပြောပြရတဲ့ကိုတက်တဲ့အပိုင်ပေါ့နော်။ဒီပိုင်ကတော့ဟိုပြန်တည်ငြိမ်မှုလာလာတော့ရှိတာပေါ့နော်။ဒီအဲ့ဒါတော့တစ်ချက်ဆောင်ကြည့်ရမယ်။အဓိကတော့တည်ငြိမ်သွားဖို့ပါပဲ။တည်ငြိမ်သွားဖို့ဆိုတော့ကျွန်တော်တို့နောက်တော့ဒီကိစ္စထဲမှာဖန်ရတာတော့ဒီထောင်ရည်နဲ့ထောင်ကားချားမှာပေါ့နော်။ထောင်ရည်ကလည်းပတ်ချလိမ့်မှာဒီကိုကားလေးကပေါ်နေကြတာပေါ့။ကျတော့ဆောင်ကြည့်ရမယ်ချင်းနဲ့
။စီမားရေးပညာရှင်ဦးခင်မောင်ညိုဘောကဗေဒကတော့မြန်မာကျပ်ငွေတန်ဖိုးတက်လာဖို့ဆိုရင်ဘဟုပန်ရဲ့အရေးကြီးလှုပ်ဆောင်ချက်တွေကအဓိကကြတယ်လို့မြင်ပါတယ်
။ချစ်စီကျင်တာပြောရင်တော့ထိနိုင်စီကျင်တာပေါ့နော်။အခုလိုမျိုးပဲအဲကျစီကျင်နေ။နော်ဒေါ်လာဈေးကိုကျစီကျင်တာပေါ့။ဒါပေမဲ့အခုကတော့မနေ့ကချင်းဒီနေ့ကနေ့ချင်းဒီပြောကောင်းရအောင်ဟာအခုရက်ပိုင်းမှာဒေါ်လာကနည်းနည်းလေးပြန်ပြီးတော့အားနေတာလည်းတွေ့ရတာလေအဲ့တော့ဆရာတို့ကဟိုကထိန်းချုပ်တဲ့အပိုင်းရဲ့နောက်ဟိုဘက်ကဒေါ်လာရဲ့ချင်းဒီနှစ်ခုပေါင်းပြီးတော့လောဆိုတဲ့ချင်းဒီကတော့ချိန်တာပေါ့လေဒါပေမဲ့ဒေါ်လာလည်းဘယ်လိုဖြစ်လဲဆိုတာပြောလို့မရဘူးလေနော်အဲ့တော့အလားအလာဘယ်လိုလဲဆိုတာပြောရတာခက်တယ်နော်ဒေါ်လာဈေးပုံပါရင်အဲ့တော့ဆရာတို့ရေအခုဘိုးဘန်ကလုပ်တဲ့ကိစ္စတွေကိုအဲဘယ်လောက်ထိထိရောက်လဲဆိုတော့ပုံမှန်လည်းမူတည်တာပေါ့
မြန်မာနိုင်ငံကျပ်ငွေတန်ဖိုးကျဆင်းမှုကိုဘိုးဘန်တကူတဲ့ကကင်တွင်နိုင်ပါမလားဆိုပြီးမိကုန်းထုတ်မှုတွေလည်းရှိနေပါတယ်နိုင်ငံသားငွေရောင်းဝယ်တဲ့အခါဘိုးဘန်နှုတ်ထားရဲ့ 0.8 ရာခိုင်နှုန်းအထိသာအလျှော့တင်ဈေးကစားခွင့်ပြုထားတဲ့တကက်သက်ချက်ကိုပြီးခဲ့တဲ့အပတ်ကပဲဘိုးဘန်ကပယ်ဖျက်ခဲ့ပါတယ်အခုမြန်မာကျပ်ငွေလဲနှုန်းပြန်တက်လာတဲ့ဆိုပေမဲ့လည်းဒေါ်လာဈေးရဲ့ရိုက်ခတ်မှုအဖြစ်တခြားအခြေခံစားကုန်တွေဈေးတက်လာနိုင်တာကြောင့်စီးပွားရေးသမားတွေအပြင်ပြည်သူတွေအားလုံးထိခိုက်နေတာမှာစိုးရိမ်နေတာတွေကတော့ပြတ်ကွင်းမသွားသေးပါဘူးခင်ဗျာ